ကျညာရေးဝန်ကြီးရဲ့အမိန့်အရဆိုပြီးတော့တက္ကသိုလ်ကောလိပ်တွေမှာဆရာဆရာမများယူနီယံကိုအာဏာပိုင်တွေဘက်ကဖွဲ့စည်းလိုက်တဲ့အပေါ်လက်ရှိအလုပ်သမားဥပဒေနဲ့အညီဖွဲ့စည်းထားတဲ့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကကန့်ကွက်လိုက်ပါတယ်။ဒီလောက်ရဟာရှိနေပြည်သားမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာများအဖွဲ့ချုပ်ကိုတံပြန်မှုလည်းဖြစ်ပြီးတော့အချင်းချင်းကြားမှာသွေးကွဲစီအောင်အာဏာပိုင်တို့ရဲ့လှုပ်ဆောင်ချက်လို့လဲဆွဆွဲလိုက်ပါတယ်။အပြည့်စုံကိုတော့မတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။တနိုင်ငံလုံးကဆရာဆရာမတွေပါဝင်တဲ့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကိုလက်ရှိအလုပ်သမားဥပဒေနဲ့အညီဖွဲ့စည်းထားပြီးသားဖြစ်ပါတယ်။ဒီဆရာဆရာမများအဖွဲ့ချုပ်ကဗဟိုချုပ်ကိုင်တဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲဖို့အပါအဝင်အခုလက်ရှိအစိုးရကပြဋ္ဌာန်းထားတဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့အစိုးရပညာရေးပြုပြင်ပြောင်းလဲမှုအပေါ်မှာတောင်းဆိုမှုတွေကိုဇက်တိုက်လှုပ်ဆောင်နေတာဖြစ်ပါတယ်။အစိုးရရဲ့ပညာရေးဥပဒေကိုရက်ပေါင်း60အတွင်းပြင်ဆင်ပေးဖို့ကျောင်းသားတွေရဲ့ဆန္ဒပြတောင်းဆိုမှုတွေနိုင်ငံတော်မှာဖြစ်ခဲ့ပြီးတဲ့နောက်မှာတော့အခုအခါမှာတက္ကသိုလ်နဲ့ကောလိပ်တွေမှာဆရာဆရာမများယူနီယံနဲ့ကျောင်းသားယူနီယံတွေဖွဲ့စည်းဖို့အနာပိုင်တို့စင်ပြိုင်လှုပ်ဆောင်လာတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ရဲ့အထွေထွေမှုဒေါက်တာအကာမိုးသူကပြောပါတယ
်ရန်ကုန်တက္ကသိုလ် UFM မှာတော့ဆရာများယူနီယံကိုသူတို့ဖွဲ့လိုက်တယ
်ဟုတ်ကဲ့
ရန်ကုန်တက္ကသိုလ်မှာတော့ကျောင်းသားယူနီယံကိုသင်္ချာဌာနကဆရာကြီးတယောက်နေပြီးတော့မှဒေါက်တာတိန်းအောင်ဦးစီးပြီးတော့မှသူကဒီဟိုယူနီယံဖွဲ့ဖို့ဆိုပြီးတော့မှသူ့ရဲ့ယူနီယံကိုမဲပေးတဲ့စနစ်နဲ့အဲဖွဲ့ရမယ်ဆိုပြီးတော့မှစာပြားကတ်တယ်လို့ပြောတယ်။စာပြားကတ်တဲ့ကြောင့်ရင်ပထမဦးဆုံးပြောမယ်ဆိုလို့ရှိရင်ဒီဆရာများသမဂ္ဂနဲ့ကျောင်းသားသမဂ္ဂဒီမိုကရေစီရေးထုတ်ရှာနေတဲ့ဆရာများတွေတကယ်တမ်းပေါ့လှုပ်လှလှဖွဲ့စည်းနေတဲ့ဆရာများတွေဒီသိန်းဒေါ်လာခွတ်ကိုဒီဝါကျောင်းထိမှဖြစ်စေအောင်လည်းလုပ်တယ်။နောက်ပြီးတော့တစ်ဖက်လည်းနဲ့ဒီပြောမယ်ဆိုလို့ရှိရင်ဒီအားနဲ့အောင်လုပ်တယ်
။လက်ရှိအတီးပြုတ်ထားပြီးဖြစ်တဲ့အမျိုးသားပညာရေးဥပဒေမှာနီဥပဒေတွေကိုထုတ်ပြန်အတီးမပြုတ်ရသေးခင်အခုလိုအသင်းအဖွဲ့တွေအမိန့်အာဏာနဲ့ဖွဲ့စည်းဖို့လှုပ်လာတာဟာဆိုရင်ဥပဒေနဲ့မညီတဲ့လှုပ်ရလို့လည်းဒေါက်တာအာကာမိုးသူကပြောပါတယ
်။နီဥပဒေမထွက်ခင်နီဥပဒေမလက်ခင်ပင်းပင်းကိုဖွဲ့စည်းလို့မရဘူးဆိုတဲ့ဟာမျက်နှာပြောတယ်လေ။နောက်ပြီးတော့မှဥပဒေတစ်ခုရဲ့အောက်မှာရှိရမယ်လေ။ကျွန်တော်တို့ကဒီမြန်မာနိုင်ငံလုံးဆိုင်ရာဆက်ဆံမှုများအဖွဲ့ချုပ်ကအသိနိုင်တိုင်းတိုင်းမှာကျွန်တော်တို့အမှတ်ပုတ်တင်ထားတယ်လူသမားမှပုတ်တယ်နဲ့ကျွန်တော်တို့သွားတယ်ကျွန်တော်တို့တရားဝင်ဖွဲ့စည်းနဲ့ကျွန်တော်တို့သွားကြတယ်လေအကုန်လုံးအခုမျိုးဆရာများအသင်းကိုဖွဲ့ခိုင်းတဲ့ဟာမှာသူတို့ကဤဥပဒေလည်းမထွက်ခိုင်းမထွက်သေးပဲနဲ့ကျူတင်ဖွဲ့စည်းတဲ့ဟာဒီဤဥပဒေကိုကျွန်တော်ပြီးတော့လှုပ်ဆောင်တဲ့တရားဥပဒေမဲ့လှုပ်ဆောင်ခြင်းလို့ကျွန်တော်တို့အသုံးသတ်တယ်
ဒါအပြင်ပညာရေးဥပဒေပြင်ဆင်ရေးတောင်းဆိုနေကြတဲ့လက်ရှိကျောင်းသားများတမကနဲ့ဆရာဆရာမများအဖွဲ့တွေနဲ့အပြိုင်ဖွဲ့စည်းလာတဲ့ကိစ္စဟာဆိုရင်လေအာဏာပိုင်တို့ရဲ့ရိုးသားမှုမရှိတဲ့လုပ်ရဆိုပြီးတော့လေမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်ရှင်